ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုတွေကုလသမဂ္ဂရဲ့ကမ္ဘာခြေရွာလုပ်ငန်းအဖွဲ့ UNWTO ကဖွင့်ဝင်ချက်ကနေရုရှားကိုဆန့်ကျင်လိုက်ပါတယ်ဖွင့်ဝင်159နိုင်ငံတွေကအများစုကရုရှားကိုထုတ်ပြန်မယ်ဆိုကိုထောက်ခံခဲ့ကြတဲ့အကြောင်းလဲ UNWTO ပြောခွင့်ရကပြောဆိုခဲ့ပါတယ်စပိန်ဂျပန်ပိုလန်နဲ့ပြည်သစ်နိုင်ငံတွေအပါအဝင်နိုင်ငံပေါင်း22နိုင်ငံကမလာတွေမှာတင်သွင်းတဲ့ဆိုကိုအဖွဲ့ဝင်ပြည်နိုင်ငံကထောက်ခံမှုပေးခဲ့တယ်ဆိုတော့အတိအကျမပြောပါဘူးဖွင့်ဝင်ချက်ကဆန့်ကျင်ခံရမယ်အလားအလာတွေရှိနေတာကြောင့်ညီလာခံမှာအဆိုးကိုမဲမခွဲခင်မှာပဲရုရှားကဖွင့်ဝင်ဖြစ်ကနေနှုတ်ကပ်ကြောင်းကြေညာလိုက်ပြီးကုစရာလဲညီလာခံဆမ်းမကနေထောက်ခေါ်သွားကြတာပါ UNWTO အတွင်းမှုချုပ်ဇူရက်ပိုလိုလီကာရှီဗလီကတော့ရှင်းရှင်းလင်းလင်းသတင်းစကားပလိုက်တဲ့လို့ရဖြစ်နေမဲခွဲဆုံးဖြတ်ပြီးမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်လို့ရတိုင်းမှာနောက်ဆက်တွဲအကျိုးဆက်တွေရှိစမြဲဖြစ်ပြီးငင်းချင်းရအခြေခံလူခွင့်ရဖြစ်တယ်လို့အားလုံးခံစားခွင့်ရှိရမှာဖြစ်ကြောင်းလည်းပြောဆိုကြတာပါညီလာခံဥက္ကဋ္ဌစပိန်နိုင်ငံခြေသွားလုပ်ငန်းဝန်ကြီးမာရီယာရီယက်စ်မိုရိုတိုကလည်းဆုံးဖြတ်ချက်ကိုကျေညာလိုက်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းပေါ်ကျူးကျော်တိုက်ခိုက်မှုဟာကုလသမဂ္ဂရဲ့အခြေခံရည်ချက်တွေကိုချိုးဖောက်ရောက်ကြောင်းလည်းပြောဆိုကြတာပါ